ကနေ့တက်ကြတဲ့2009ခုနှစ်မေလ15ရက်နေ့အောက်ကြာနေ့မှာအမေရိကန်နိုင်ငံရဲ့ရောက်ဒီနေ့နေရရောက်မြို့ဥထင်းနေတော့ကင်မျိုးမင်းမိသားစုနေထိုင်ရာအရင်ကဟာ၌ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဒုတိယအကြိမ်မြောက်အဋ္ဌကထာစခန်းပွဲမှာပဋိစ္စသမုပ္ပါဒ်ရအောင်များဆက်လက်ပြီးတော့အကြည့်ကြည့်ပြုပေးမှာဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်ရအောင်များမဟုတ်ကြမည်မနာကြမည်မှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောင်းမြတ်ကြီးအားနမောတတသောင်းကျင်ရုပ်ဆောင်ရုပ်ပူဇော်ကြောကြပါကောင်းသော။နမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတာပဋိစ္စသမုပ္ပါဒ်တရားကိုဟောကြားတဲ့နေရာမှာမောရတဗျာသစ္စာနဲ့ကို၄ခုအလွန်အင်္ဂါ၁၂ပါးအစပြီးဖြစ်အသက်ရှိတော်လေးကိုဘုဂုဆရာတော်ဘုရားကြီးကတည်ကောင်းထားတယ်။အဲဒီအသက်ရှိတော်နဲ့သန္တရာလေးပုံကိုလည်းပဲပြောပြထားတယ်။ဒီတော့အသက်ရှိတော်ထဲမှာမူလနဲ့ဘုရားဆိုတဲ့အသက်ကပဋိစ္စသမုပ္ပါဒ်သန္တရာလေးရဲ့နေရာမှာအရင်းကပြင်မှာအကြောင်းရင်းတရားဆန္ဒကိုပေါ်ပြထားတယ်။ဘယ်တရားနဲ့ဘယ်တရားလဲလဲ။အဝိဇ္ဇာနဲ့တဏှာဟုတ်ပြီသရကသစ္စာနဲ့ခုတဲ့သာသနာကျင့်နေတဲ့နေရာမှာသမုဒိယသစ္စာရဲ့ဒုက္ခသစ္စာရဲ့ဆိုပြီးတော့သစ္စာကုန်တယ်လည်းပဲသာသနာကျင့်နေတယ်ဒါလည်းပြောပြထားတယ်နော်နောက်ကနဘာသုံးက၄ခုအတော့၄ခုလောသနာပါလိမ့်လဲအတေကြောင့်တလားပစ္စုပန်အကျိုးတလားပစ္စုပန်အကြောင်းတလားအနာဂတ်အကျိုးတလားအလွာလေးပါအလွာလေးပါဆိုတာကအုပ်စု၄ပါပေါ့နော်အုပ်စု၄ပါဆိုတာကကိုယ့်ရဲ့ဘဝသာသနာဆက်ဆက်ခြင်းလည်လာခဲ့ရတဲ့ခြင်းလည်မှုကိုပိုင်းပိုင်းပိုင်းပိုင်းကြည့်လိုက်မယ်ဆိုရင်အပိုင်း၄ပိုင်းတွေ့ရတဲ့အတေကာလတုန်းကအဝိဇ္ဇာနဲ့တန်ခါရတပါးယခုပစ္စုပန်ဘဝမှာဝိညာဏယောသလရဏဖတ်တာဝရဏဆိုတဲ့အပိုင်းကတစ်ပိုင်းနောက်တစ်ခါတဏှာဥပါဒံကံဆိုတဲ့အပိုင်းကတစ်ပိုင်းသာတိသရမရဏဆိုတဲ့အပိုင်းကတစ်ပိုင်းအာလမောလည်းတော့အပိုင်းဘယ်နှပိုင်းနဲ့အပိုင်းလေးပိုင်းအဲ့ဒီအပိုင်းလေးပိုင်းမှာအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရား၆ဝိညာဏယောသလရဏဖတ်တဝရဏဆိုတဲ့အကျိုးတရားတွေဖြစ်တယ်အဝိဇ္ဇာသင်္ခါရဆိုတာကအကြောင်းတရားဘာသစ္စာလဲမင်းသမုဒိယသစ္စာအဲဒီသမုဒိယသစ္စာကြောင့်ဝိညာဏယောသလရဏဖတ်တဝရဏဆိုတဲ့ဒုက္ခသစ္စာတွေဖြစ်တယ်အကြောင်းကြောင့်အကျိုးတွေဖြစ်တာနော်အကြောင်းကဘယ်တော့ကလုပ်ခဲ့တယ်အတိတ်ကလုပ်ခဲ့တယ်အတေတုံးကပုဂ္ဂိုလ်ရင်းဖြစ်တယ်တတ္တဝါရင်းဖြစ်တယ်ကြာကြာမိမာရင်းဖြစ်တယ်ဒါပေမဲ့ပုဂ္ဂိုလ်တတ္တဝါကဒီကမဟုတ်ဘူးဒီဘဝကိုရောက်လာအောင်ပြုလုပ်ဖန်တီးပေးတဲ့အဓိကအကြောင်းတရားကတော့ဘယ်လိုလဲမင်းရင်အဝိဇ္ဇာနဲ့သင်္ခါရပါပဲအဝိဇ္ဇာသင်္ခါရကပြုလုပ်ပေးလိုက်လို့ဒီဘဝမှာဝိညာဏယုတ်တလယရဏသတ္တဝိရဏဆိုတဲ့တရားတွေဖြစ်ပေါ်လာကြတာဟုတ်လားဝိညာဏယောသလရဏဖသဝရဏတရားတွေဖြစ်ပေါ်လာပြန်တော့လည်းပဲအဲ့ဒီတရားတွေအပေါ်မှာအဲ့ဒီတရားတွေဖြစ်တယ်ဖြစ်တယ်မသိဘူးဆိုတော့အဝိဇ္ဇာပြန်ဖြစ်နော်အတိတ်တုန်းကအဝိဇ္ဇာပြန်ဖြစ်တယ်အဲ့ဒီတရားတွေအပေါ်မှာတရားတတ်မှနှိမ့်သက်တယ်တွေ့တာလေဆိုရင်ကျန်တာပေါ့တွေ့တာတာပါလေတဏ္ဍာမောနော်တွေ့တာတဏ္ဍာဆွလန္ဒကဘာလဲဥပါဒ်ဆွလန္ဒကဥပါဒ် ဒီအဲ့ဒီခန္ဓာလေးနဲ့ပတ်သက်ပြီးတော့ကာယကံစီကံမနောကံလေးတွေနဲ့ဆောင်ရက်တာကကာမဘောနော်ကာမဘောတဏှာရဲ့ဥပါဒရဲ့ကာမဘောရဲ့တရားသုံးမျိုးဖြစ်ပြီးပြီဆိုရင်အနာဂတ်မှာဇာတိသရမရဏရမယ်အဲဒီတော့မိမိတို့ရဲ့ဘဝဖြစ်စဉ်လေးတွေကိုရှုမြင်သုံးသပ်တဲ့နေရာမှာအပိုင်း၄ပိုင်းခွဲပြီးတော့ရှုမြင်သုံးသပ်ပါတဲ့ဒါပြောတာနော်အပိုင်း၄ပိုင်းခွဲပြီးတော့ရှုမြင်သုံးသပ်ပါအတိတ်အကြောင်းဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။ပစ္စုပန်အကျိုးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။ပစ္စုပန်အကြောင်းဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အနာဂတ်အကျိုးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အဲ့ဒီအပိုင်း၄ပိုင်းနဲ့တတ္တဝါတွေကျင့်နေနေရတာပါ။ဟုတ်လား။လူတွေဖြစ်တာနဲ့တည်းဖြစ်တာမမင်းနဲ့။ဖြစ်ခြင်းကတိစ္ဆာဖြစ်တာမမင်းနဲ့။အဲ့ဒီအပိုင်း၄ပိုင်းနဲ့တစ်ပိုင်းပြီးတစ်ပိုင်းတစ်ပိုင်းပြီးတစ်ပိုင်းဆက်ဆက်ပြီးတော့ဖြစ်နေတာအဲ့ဒီဖြစ်နေတာကိုပဲလောကမှာဘယ်လိုပြောလဲသံတရာကျင်နေတယ်လို့ပြောတာပေါ့သံတရာကျင်နေတယ်အောက်ပြီးသံတရာကျင်နေတယ်ဘာတွေကျင်နေနေတာတော့လောကမှာနော်လူတွေဖြစ်လိုက်နတ်တွေဖြစ်လိုက်ပြည်မာတွေဖြစ်လိုက်ခွေးချင်းကလေးစားဖြစ်လိုက်အဲ့ဒီလိုမျိုးမျိုးပြည်ပြည်ကျင်နေနေတယ်လို့ပြောမယ်တကယ်တမ်းကျတော့လူလည်းမပါဘူးနတ်လည်းမပါဘူးပြည်မာလည်းမပါဘူးဒီပိုင်း၄ပိုင်းနဲ့ပဲသံတရာကျင်နေနေကြတာပဲနော်အဲ့ဒီတော့အတိတ်ကာလတုန်းကဖြစ်ခဲ့တာကလည်းအဝိဇ္ဇာနဲ့သင်္ခါရဆိုတော့ပုဂ္ဂိုလ်မဟုတ်ဘူးပုဂ္ဂိုလ်လို့တော့ထင်နေတယ်ဒါပေမဲ့ပုဂ္ဂိုလ်အနေနဲ့ဖြစ်ကြတာမဟုတ်ဘူးအဝိဇ္ဇာနဲ့သင်္ခါရဖြစ်တယ်အဲ့ဒါကိုပဲပုဂ္ဂိုလ်လို့ထင်တာပုဂ္ဂိုလ်လို့ထင်တာကကိုယ်ထင်တယ်တကယ်ဖြစ်တာကယုံတာပဲအဲ့ဒီယုံတာနဲ့မှအဝိဇ္ဇာသင်္ခါရကတိခါဒီလိုမှန်မနော်ပြစ္ဆဘံကြတော့လည်းပါလိဖြစ်တော့ဝိညာဏယုတ်သလာဒနာပတ္တဝေဒနာတွေဖြစ်တယ်ကိုထင်တာကပုဂ္ဂိုလ်တွေဖြစ်တဲ့တ attva တွေဖြစ်တယ်လို့ထင်တယ်တကယ်ဖြစ်တာကပုဂ္ဂိုလ်လည်းမပါဘူးတ attva လည်းမပါဘူးဘာပဲရှိတယ်ယုတ်နာခန္ဓာပဲရှိတယ်နော်အာပြစ္ဆဘံဘဝမှာတခါပြန်ပြီးတော့အကြောင်းတွေပြန်ဖြစ်ကြပြီဘယ်လိုတွေတော့သဏ္ဍာန်ဥပါဒကံဆိုတဲ့အကြောင်းတွေပြန်ဖြစ်တယ်ပုဂ္ဂိုလ်ရိလာတတ္တဝါရိလာဘလူရိလာမဟုတ်ဘူးဒါလည်းပဲယုံတာပဲယုံတာခန္ဓာတည်းကအကြောင်းဖြစ်တဲ့တဏှာဥပါဒကံဆိုတဲ့တရားသုံးမျိုးနော်အနာဂတ်မှာလည်းဒီလိုပဲပုဂ္ဂိုလ်ရိဖြစ်တဲ့တတ္တဝါရိဖြစ်တာမဟုတ်ဘူးဘာဖြစ်တော့ဇာတိဆိုတဲ့ခန္ဓာ၅ပါးခန္ဓာ၅ပါးဆိုတာဘူးလေယုံတာပဲဟုတ်လားယုံတာအဲ့ဒါကြီးဖြစ်နေတာအဲ့ဒါအလွာ၄ပါးဖြစ်တယ်အလွာ၄ပါးဖြစ်တယ်ဆိုတာအပိုင်းပိုင်းအစစ်စစ်အောက်စုလေးတွေဖွဲ့ပြီးတော့အကြောင်းအစုကြောင့်အကြောင်းအကျိုးစုဖြစ်တဲ့အကျိုးစုကနေအကြောင်းအစုတွေပြန်ဖြစ်တဲ့အကြောင်းအစုကမှတစ်ဆင့်အကျိုးအစုတွေဖြစ်ပေါ်လာတယ်ဒီလိုအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်ပါတယ်အဲ့ဒီအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်တော့ဘယ်လိုပုံစံနဲ့ဖြစ်လဲတစ်ခုနဲ့တစ်ခုကဆက်ဆက်ပြီးတော့ဖြစ်ပါတယ်အတိတ်အကြောင်းနဲ့ပစ္စုပန်အကျိုးမှာအစတစ်ဆက်ဆက်တယ်ဘယ်လိုဆက်တယ်ကံနဲ့ကံရဲ့အကျိုးပဲအရင်နဲ့ဆက်တယ်နော်အတိတ်တုန်းကသင်္ခါရသရကအကြောင်းကံပေါ့နော်ပစ္စုပန်ကြတော့ခန္ဓာ၅ပါးအကျိုးအကြောင်းနဲ့အကျိုးအတိတ်တုန်းကကံပစ္စုပန်ကကံရဲ့အကျိုးကံရဲ့ကံရဲ့အကျိုးပြည့်ရဆက်လာတာလူဖြစ်လို့လူသေးလို့လည်းဖြစ်တာလားလူသေးလို့ခွေးချင်းကလေးဆိုဖြစ်တာလားမဟုတ်ဘူးလူသေးလို့လည်းဖြစ်တယ်ပြောလည်းပဲအကြောင်းနဲ့အကျိုးဆက်သွားတာပဲလူသေးလို့ခွေးဖြစ်တယ်ပြောလည်းပါလေဒါနဲ့အကြောင်းနဲ့ကျိုးဆက်သွားတာပဲလူသေးလို့ပြမဖြစ်တယ်ပြောလဲအကြောင်းနဲ့ကျိုးဆက်သွားတာပဲနော်လူသေးလို့လက်ဖြစ်တယ်ဆိုရင်လူဘဝကရှိတဲ့အကြောင်းနဲ့နတ်ဘဝမှာရှိတဲ့အကျိုးနဲ့ဆက်သွားတာအဲ့ဒါဆက်ဆက်မှုကိုပရိစ္ဆသမုပ္ပါဒ်လို့ခေါ်တယ်အကြောင်းကျိုးဆက်ဆက်မှုကိုပရိစ္ဆသမုပ္ပါဒ်လို့ခေါ်တယ်ဒီကအကြောင်းအကျိုးဆက်ဆံမှုမရှိဘဲနဲ့နော်လူဘဝကနေပြီးတော့နတ်ဘဝရောက်တယ်လို့ဘယ်လိုလုပ်ပြောမလဲပြောနိုင်ဘူးလူဘဝကနေတယ်အဲ့ဒီလူကနတ်ပြည်ရောက်သွားသလားမရောက်ဘူးလူသေးလို့နတ်ပြည်ရောက်တယ်ဆိုရင်ဘယ်လိုပြောမလဲသဒ္ဒရာသဒ္ဒရာဒိဋ္ဌိဟုတ်ရဲ့လား တတ္တဒိဋ္ဌိအဲလူဘုံကတတ္တနတ်ဘုံကတတ္တဘာမှမဆိုင်ပါဘူးဆိုရင
်
ဩစိတာဒိဋ္ဌိဩမဆိုင်တာတော့မဟုတ်ဘူးဆိုင်တယ်ဘာဆိုင်လဲအကြောင်းကျိုးဆိုင်တာဘာလို့လို့ယူလိုက်တော့တတ္တဒိဋ္ဌိလည်းလွတ်သွားတယ်ဩစိတာဒိဋ္ဌိလည်းလွတ်သွားတယ်အဲဒီလိုအကြောင်းကျိုးဆက်တမှုတွေရှိတယ်နော်အဲဒီလိုပဲလူကနေပြီးတော့တည်ရဲဖြစ်သွားတယ်လူတည်လို့တည်ရဲဖြစ်တာလားလူကနေတည်ရဲဖြစ်တာလားမဟုတ်ဘူးလူကလူတတ်တဲ့ပဲတည်ရဲကတည်ရဲတတ်တာပဲနော်လူဒီတည်ရဲမဟုတ်တယ်လို့တည်ရဲဒီလည်းမဟုတ်ဘူးတည်ရဲမှာတည်ရဲရဲ့ပြိတ္တန်ကြီးဆိုတာရှိတယ်အဲ့တော့လူကနေတည်ရဲဖြစ်သွားတာမဟုတ်ဘူးလူတည်လို့လူဘဝဝိညာဉ်ချုပ်ပြီးတော့တည်ရဲဘဝမှာဝိညာဉ်အစ်ပေါ်သွားတာအဲ့တော့လူဘဝကဝိညာဉ်နဲ့တည်ရဲဘဝကဝိညာဉ်ဒီအတူတူလားမေးရင်အတူတူမဟုတ်ဘူးတတ်တတ်စီတတ်တတ်စီဆိုတော့ဘာမှမဆိုင်ဘူးလားမေးပြန်တော့လေအမှန်မဆိုင်တာတော့မဟုတ်ဘူးဆိုင်တယ်ဘယ်လိုဆိုင်တယ်လဲအကြောင်းကျိုးဆက်တယ်မို့ဆိုင်တယ်အဲဒါကြောင့်မလို့သင်္ခါရနဲ့ဝိညာဉ်ဆက်တယ်ဆိုတာဘာဆက်တာလဲမေးရင်အကြောင်းကျိုးဆက်တာအကြောင်းကျိုးဆက်တာနော်အဲဒီဘက်ဘက်ကိုကြည့်လိုက်တဲ့အခါကျတော့ဝရဏနဲ့တဏ္ဍာဆက်တာမတွေ့ရဘူးလားဝရဏနဲ့တဏ္ဍာတစ်စက်ဝရဏနဲ့တဏ္ဍာဒီစားလည်းပဲဒါအကြောင်းကျိုးဆက်သွားတာပဲဟုတ်လားဝရဏနဲ့ဆက်တယ်ဆိုပေမဲ့တကယ်လည်းစိတ်မှန်ကြတော့ဝရဏတစ်ပါးနဲ့ဆက်တာတော့မဟုတ်ဘူးခန္ဓာ၅ပါးလုံးနဲ့ဆက်တာနော်အဲဒီတော့ဝရဏအထင်ရှားတဲ့ဝရဏနဲ့ဆက်တယ်လို့သာပြောလိုက်တာတကယ်စိတ်မှန်ကတော့ခန္ဓာ၅ပါးပဲဒါဆိုပြစ္ဆောဘဝမှာခန္ဓာ၅ပါးရှိတယ်ဘယ်အချိန်မှဖြစ်လဲအကြောင်းတိုက်တဲ့အချိန်မှဖြစ်တယ်ဘာအကြောင်းနေတိုက်တော့အာယုံတွားတာအကြောင်းတိုက်တယ်မျက်စိချင်းနဲ့အစင်းနဲ့ဆိုတဲ့အကြောင်းတရားနှစ်ပါးတိုက်တယ်။အဲဒီလိုတိုက်တော့မြင်စိတ်ပေါ်တယ်။မြင်စိတ်ပေါ်တော့မြင်စိတ်ကဝိညာဉ်။အဲဒီဝိညာဉ်နဲ့တွဲဖြစ်တာကစိရိသိစိရိသိတိနံ။ဟောသတို့ဒီဘမမီလေရုပ်မှမီတယ်။မျက်စိချင်းဆိုတဲ့ရုပ်မှမီတယ်။မြင်ရဖြစ်တဲ့ရုပ်ကရုပ်ပေါ်လိုက်တော့ဝိညာဉ်ရဏရုပ်ရ။အဲဒီတကမသလာယရဏသရာရုံနဲ့စိတ်နော်။သရကဖသသရကလည်းနာယုထမှာပါတယ်နာဝရဏသရကလည်းနာယုထမှာပါတယ်နံတရားလေးပဲအားလုံးပေါ်လိုက်တော့ဒီတရား၅မျိုးလို့ပြောပြီမယ်တကယ်စစ်မှန်ကတော့ဝိညာဏယုတ်ဒီပဲဟုတ်ရလားဝိညာဏယုတ်ဒီပဲအဲဒီဝိညာဏယုတ်ဆိုတဲ့တရား၃မျိုးဒီပင်လည်းရင်အဘိဓမ္မာနေနဲ့ခန္ဓာအနေနဲ့တွဲကြည့်လိုက်မယ်ဆိုရင်ဝိညာဏကဘာခန္ဓာတော့ဝိညာဏခန္ဓာနာကဘာခန္ဓာတော့ဝိရဏခန္ဓာ၊ပဉ္စခန္ဓာ၊သင်္ခါရခန္ဓာ၊ယောဂဘာခန္ဓာတော့အာရုပခန္ဓာနော်။ဖတ်အသာဘုန်းကြီးတို့နာယုံပြီးတော့ပါလေသာလာယရဏသာလာယရဏကသာလာယရဏမှာဗရမရှိတော့6ပါးရှိတယ်ဘယ်လိုတွေပါလဲမျက်စိနာနှကောင်ခေယကိုယ်စိတ်ဟုတ်ပြီမျက်စိကဘာခန္ဓာတော့ရုပ်ခန္ဓာနာကဘာခန္ဓာတော့ရုပ်ခန္ဓာနှကောင်းကလည်းရုပ်ခန္ဓာလျှာကလည်းရုပ်ခန္ဓာကိုယ်ဆိုတဲ့ကာယကြီးကလည်းအာရုပ်ခန္ဓာစိတ်ဆိုတာကဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာစိတ်ကဘာလဲဟောဒီလိုတော့သူတဲ့ဒီခန္ဓာ၅ပါးထဲမှာပဲပါနေတာပဲဟုတ်တယ်မလားအဲဒီဘက်ကိုကြည့်လိုက်တော့ဖသဖသကဘာခန္ဓာလဲသင်္ခါရခန္ဓာဖသဒီသင်္ခါရခန္ဓာဝေဒနာကအဝရဏခန္ဓာပြန်ပြောမနော်မြင်စိတ်ကလေးပေါ်လိုက်တော့မျက်စိကနေစင်ကိုတိုက်တဲ့မြင်စိတ်ပေါ်တယ်မြင်စိတ်ပေါ်တော့မြင်စိတ်တစ်ပါးနဲ့ပေါ်တာဟုတ်ရဲ့လားဘလူတွေနဲ့တွဲပေါ်လဲစတ္တသိက်တွေနဲ့တွဲပေါ်တယ်စတ္တသိက်တွေနဲ့တွဲပေါ်တယ်အဲ့ဒီတော့မြင်စိတ်ကဝိညာဉ်စတ္တသိက်တွေကနာမ်တို့ဘလူမှမှီတော့မျက်စိကြီးမှမှီတယ်မျက်စိကြီးကယုတ်ဝိညာဏယုတ်ဒီလိုမလားအဲ့ဒီဝိညာဏယုတ်ကလေးဖြစ်တော့ယုတ်ထဲမှာမျက်စိနာ၎င်းလျှာကိုစရာပါတယ်စိတ်ထဲမှာမနောစရာပါတယ်အလုံးပေါင်းလိုက်တော့သလာယရဏလို့ခေါ်တယ်မျက်စိနာ၎င်းလျှာကိုစိတ်အဲဒီ၆မျိုးကိုဘယ်လိုခေါ်လဲသလာယရဏနော်အဲဒီဝိညာဉ်ရဲ့အဲဒီဓာရရဲ့အဲဒီအာယုံရဲ့မျက်စိကြည့်ရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းစုံတွေ့ကြည့်တာလေးကိုဖသလို့ခေါ်တယ်ဖသဖြစ်တော့ဘယ်လိုဖြစ်တော့ဝေဒနာဖြစ်တယ်နော်အဲ့ဒီတရားတွေကဗိဓမာနိနဲ့ခန္ဓာဖွဲ့ကြည့်သမှာဆိုရင်ဝိညာဉ်ကဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာနော်နာမ်ဆိုတဲ့စတ္တိကဘာခန္ဓာလဲဝေဒနာခန္ဓာပဉ္စခန္ဓာ Tenkare khanda, yoga bhakhana ro, rupa khanda. Or nana irana jara bhakhana rivali, rupa khanda ne, unyane khanda, simpara go, no? Narega phataka bhakhana ro, tenkare khanda, urenaga bhakhana le, hari khanda gavadi re, no? Saramara dhulonyi yirhara duyama bo, unya bido, nayo, nayo bido, tada irana bido, ท่านตาท่านตาพี่รอตะลงเนี่ยตะลงเนี่ยเสียพี่รอไม่อยู่ล่ะยืนท่าล่ะถ้าเราก็ตกตันนี้โหลขอเลยหรอล่ะปาลีโหลขอเลยตกตันสระก็ปั้นฉีโจเลโหลเว้ยเด้ตกตันสระตะกะลงนี่ปั้นตีได้โจโหลอธิบายยาเด้เนาะเทบาลีนี่ตีก้องเนี่ยคาจะโจนี่เนี่ยไม่ตียาบ่ล่ะตียาล่ะตียาเด้บาพี่โหลโจนี่เนี่ยตียาโหลเทบาลีนี่ตะคู่เนี่ยตะคู่ล้วนเสียไม่ต้องอ๋อกวยเปียไม่ต้องอ๋อ ที่สุดด้วยเนี่ยขึ้นเนี่ยเอาโจ้เนี่ยตีพี่ย่าละมะล่ะอะนี่ก็ตีพี่เนี่ยคาจาတော့เคบ้านนี่ดิอป้วยเยเนี่ยเสร็จต้องเสร็จบลาไปสิๆเปียงพี่တော့ตีย่าละละตะบวยพี่มาตะบวยตีย่าละไม่ก็ไม่ตีก้องเนี่ยป่ะเนาะตีก้องเนี่ยสีท่าละปังเลดิสีท่าละปังเลดิสีท่าละโกปังเลดิตีท่าละปังเลดิก้องท่าละดิโตเปล่าละโกเนาะอะนี่ก็ อะไรหลบปังเลนี่ตีก้องท่าได้บาเนี่ยตีได้โจเนี่ยตีได้อะไรตะโจที่ตบตะสระสะกะลงอะไรตบตะสระสะกะลงเนาะโจนี่เนี่ยตีก้องท่าราหมดโหลอะตึกก็ตบตบจ้ะโหลที่เขาขอแล้วหลบไปยัสสาพยาขอได้เตียรี่กูแล้วเป็นเนาะปังเลโกโจนี่เนี่ยตีท่าดะโหลยัสสาพยาขอจ้ะท่าได้เตียรี่กูแล้วเป็นเนาะสีกาสิงกาเนี่ยตีก้องท่าราหมดโหลตบโหลที่เขาขอแล้วกู ဒီလိုမဟုတ်လားအခုလည်းဒီနေရာမှာလည်းပဲဝိညာဏယုတ်သလာယရဏဖတ်တာဝေဒနာပင်္ဂလိတိကုံထားသလိုတခုပြီးတခုစီပြီးတော့စင်ပြီးတော့မထဝလာထားတာအဲ့ဒါကြောင့်မလို့သူကဘယ်လိုခေါ်လဲသုတ္တန္တနီးပါဠိပါလေသုတ္တန္တနီးဆိုတာကဘာကိုကြည့်ပြောတာလဲတခုချင်းတခုချင်းတခုချင်းစီထားတာကိုကြည့်ပြောတာဘာလို့မဟုတ်လားဘာကိုကြည့်ပြောတာလဲဘယ်လိုစီထားပါလဲ ဝိညာဉ်ပြီးတော့နာယုတ်၊နာယုတ်ပြီးတော့သလာယရဏ၊သလာယရဏပြီးတော့ဖန္တာ၊ဖန္တာပြီးတော့ဝေဒနာအဲ့ဒီလိုတခုချင်းတခုချင်းစီထားတာကိုဘာလို့ခေါ်လဲ။သုတ္တန်ဤနော်သုတ္တန်ဤအဘိဓမ္မာကြတော့အဲ့ဒီလိုတခုချင်းတခုချင်းဖြစ်မနေဘူးတဲ့။အဘိဓမ္မာကပရမတ္ထသဘောတရားလေးတွေအစဉ်ပြေတလို့ဖြစ်နေတာကအဘိဓမ္မာ။ပရမတ္ထတရားလေးတွေဖြစ်နေတဲ့အခါကျတော့တခုပြီးတခုဖြစ်နေတာမဟုတ်ဘူး။ဥပ စိတ်တွေတွေနဲ့ကြွေးဖြစ်တာနော်ကြွေးဖြစ်တော့ယောဂအတူတူမပါဘူးလားပါလားပါတာပဲအဲ့ဒီလိုကြွေးပေါင်းဆောင်ပြီးတော့သဘောတရားတရားလေးတွေနဲ့ကြွေးဖြစ်နေတာကအဘိဓမ္မာရဲ့သဘောဒီလိုမဟုတ်လားအဲ့ဒီတော့ဟာမျက်စိကနေစဉ်ကိုကြည့်လိုက်တဲ့မျက်စိကလေးပေါ်တယ်မျက်စိကလေးပေါ်တဲ့အချိန်မှာကိုပဲဝိညာဉ်ဖြစ်သွားပြီနာယုတ်ဖြစ်သွားပြီသာလရလဖြစ်သွားပြီဖသဖြစ်သွားပြီဝိရလဖြစ်သွားပြီဘယ်နှဘာဖြစ်သွားလဲ၅ဘာဖြစ်သွားတယ်ဘယ်အချိန်မှာဖြစ်တော့မြင်လိုက်ရတဲ့အချိန်မှာဖြစ်တယ်နော်မျက်စိကလေးပေါ်တဲ့အချိန်မှာမြင်လိုက်ရတဲ့အချိန်မှာဘယ်နှဘာဖြစ်သွားလဲ၅ဘာဖြစ်သွားတယ်ဘယ်လိုတွေဖြစ်သွားလဲဝိညာဉ်နာယုတ်သာလရလသတ္တဝိရလအဲဒီ၅မျိုးတွေဘာမိမှတစ်ဘာဖြစ်တာလားပေါင်းဖြစ်သွားတာလားအဘိဓမ္မာနည်းကလေဘယ်လိုဖြစ်တော့ပေါင်းဖြစ်သွားတာတခါတည်းနော်ဘာကောင်းတဲ့မှာစုပြုံပြီးတော့ထပ်လိုက်တယ်လို့ဟုတ်လားစုပြုံပြီးတော့ထပ်လိုက်တယ်လို့မိမိရဲ့တဏ္ဍာမှာလည်းစုပြုံပြီးတော့ဖြစ်သွားတာဝိညာဉ်ကလေးဖြစ်တယ်ဝိညာဉ်မှာနာမ်ပါတယ်စိတ်တိတ်တွေပါတယ်ယုတ်တွေလည်းပါတယ်ပေါင်းတော့ဝိညာဏယုတ်အဲဒီတည်းမှာသလာရဏလည်းပါတယ်ဖတ်တာလည်းပါတယ်ဝိရဏလည်းပါတယ်အဲ့ဒါတွေစုပေါင်းပြီးတော့ဖြစ်နေတာအဲဒီတော့အဘိဓမ္မာနည်းကဘယ်လူကရှိဘယ်လူကနောက်လို့ရှိရလားတရားင်းနဲ့ပဲနော်တရားင်းနဲ့ပဲသောတန်นี่ก็တော့สินได้บลูภีมาบลูတော့วิญญาณภีมานายโยนายโยภีมาตะลายรณะตะลายรณะภีมาภัตตาภัตตาภีมาธากะသောတန်นี่อะภิธรรมานี่จ้ะတော့အဲ့လိုဟောရလားတရားင်းနဲ့ပေါင်းဖြစ်တာတရားင်းနဲ့ပေါင်းဖြစ်တာเนาะတရားင်းနဲ့ပေါင်းဖြစ်တာအဲ့ဒီတော့တဏှာနဲ့စက်မယ်ဆိုလို့ရှိရင်သောတန်นี่เนี่ยပြောရင်ဘလူနဲ့တဏှာနဲ့ဘလူနဲ့စက်တာလဲဝေဒနာနဲ့ပေါ့ဟုတ်လားသောတန်နည်းအဖြစ်ပြောရင်လေတဏှာနဲ့ဘယ်လိုနဲ့စက်တော့ဝေဒနာနဲ့တဏှာဒဇံဘယ်လိုမပြောဘူးလားပြောလားစက်တယ်ဆိုတာဘာဖြစ်တာတော့ကြောင်းကျုံးဆက်သွယ်သွားတာနော် ဘာဖြစ်သွားတာပါလဲဝေဒနာလေးဖြစ်ပြီဆိုရင်ဝေဒနာလေးဟူသောအကြောင်းကြောင့်ဘာလေးဖြစ်သွားတာလဲအတ္တနာဆိုတဲ့အကျိုးလေးဖြစ်သွားတာအဲဒီလိုအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်သွားတာကိုဆက်သွားတယ်လို့ခေါ်တယ်ဟုတ်လားအဲဒီတော့သောတန်နေအဖြစ်ပြောရင်တဏှာနဲ့ဆက်တာကဝေဒနာအဘိဓမ္မာနည်းနဲ့ပြောရင်တဏှာနဲ့ဘယ်လိုလဲဆက်တော့ခန္ဓာ၅ပါးနဲ့ဆက်တယ်ဘယ်လိုလဲဆက်တော့ဘလူကရှိဘလူကတော့ဆိုတာရှိရလားဒါကရုပ်ဒါကစိတ်ဒါကစတိတွေခွဲလို့ရရလားအဘိဓမ္မာနည်းမှာလေသောတန်နည်းကတော့ခွဲလို့ရတယ်လေသောတန်နည်းကတော့စိတ်ကတ္တစတိကတ္တအဘိဓမ္မာနိမာရီလိုခွဲလို့ရလားအမရဘူးအဘိဓမ္မာနိမာခွဲလို့မရဘူးဖန်ွယ်ထဲမှာရေလေးထည့်ထားဆေးမှောက်လေးတွေဖြူထားနော်ရေကဝိညာဉ်နဲ့တူတယ်ဆေးမှောက်လေးတွေကနာမ်နဲ့တူတယ်အဲ့ဒါမလားရေကဘာနဲ့တူလဲဝိညာဉ်ဖန်ွယ်ထဲမှာရေလေးထည့်ရေကဘာနဲ့တူလဲဝိညာဉ်လို့သဘောထားလိုက်ဆေးမှောက်လေးတွေအများကြီးဖြူတယ်အနည်းအဝါအပြားအားလုံးထည့်ပြီးတော့ဖြူပြီးတဲ့အခါကျတော့မွေးပလိုက်နော်မွေးပလိုက်တော့အမှောင်စရာရှိသေးလားဘာပဲရှိတော့အယောင်ပဲရှိတာဘယ်လိုရဲ့အယောင်လဲရေရဲ့အယောင်ဒါလို့မလားရေရဲ့အယောင်ပဲရှိတော့အစိမ်းအယောင်အဝါအယောင်အပြာအယောင်အလေးအယောင်အားလုံးပေါက်လိုက်တော့စိမ်းလိုလည်းမထင်တော့ဘူးအဝါလိုလည်းမထင်တော့ဘူးအားလုံးပေါက်သွားတာကိုနော်ဒါပေမဲ့အယောင်ရဲ့သဘောကြွားကျင်တဲ့ပုံကိုကျတော့အယောင်မြင်လိုက်တာနဲ့ဒါဘာနဲ့ပါဆက်ထားတယ်ဆိုတာသိတာပေါ့နော်သိတာပေါ့ဥပမာအစိမ်းဆိုရင်ဘာနဲ့ပါဆက်တော့ဟမ်အစိမ်းဆိုရင်အဝါနဲ့အပြာဟုတ်တယ်မလားအဝါနဲ့အပြာဆက်ရင်ဘာဖြစ်တော့အစိမ်းဖြစ်တယ်စသဖြင့်ပေါ့နော်အယောင်ကျွမ်းကျင်တဲ့ပုံကကြတော့မသိဘူးလားသိတာသိတာပေါ့အဲဒီတော့ရေကဘာနဲ့တူစိတ်နဲ့ဝိညာဉ်နဲ့တူတယ်စိတ်မောင်းလေးတွေကဘာနဲ့တူနာဆိုတဲ့စိတ်တိတ်နဲ့တူတယ်စိတ်တိတ်ကတပါးလေလားအပန်း50ဟုတ်တယ်မလား50နဲ့တပါးနော်50နဲ့တပါးဝေဒနာလည်းပါသွားတယ်ဖတ်တာလည်းပါသွားတယ်နော်ဖတ်တာကဝေဒနာလည်းအကုန်လုံးပါသွားတယ်အဲဒီစိတ်တိတ်52ပါးကစိတ်မောင်းလေးတွေဖြူထားတာနဲ့တူတယ်တဲ့ဟုတ်လားရေကသူ့ကြည့်နေရင်ဘာအယောင်ရှိတော့ဘာအယောင်မှမရှိဘူးဘာအယောင်မှမရှိဘူးနော်စိမ်းမောင်းလေးတွေဖြူထားလိုက်တော့မှရောင်သီးတာမထွက်ဘူးလားထွက်လာလားထွက်လာတယ်စိမ်းတဲ့စိတ်တိတ်မှလည်းအဲ့ဒီတိုင်းပဲစိတ်ပြီးတိရုံမှတော့ဘာမှထူးခြားတာမရှိဘူးပြီးတော့ပြီးတယ်ထူးခြားတာဘာရှိတော့ဘာမရှိဘူးဖြူတယ်လို့လည်းမသိဘူးမဲတယ်လို့လည်းမသိဘူးနော်ပြီးတော့ပြီးတယ်အဲ့ဒီသူမြင်လိုက်ရတဲ့အာယုံလေးကိုပြီးတော့ပြီးလိုက်တယ်ဒါပေမဲ့ဓာတိကဖြူပဲဓာတိကမဲပဲနော်အဲ့ဓာတိကလူပဲဓာတိကခွေးပဲနတ်ပဲအဲ့ဒီလိုခွဲပြီးတာကဘယ်လိုကြောင့်ပြီးတော့စတိတိကြောင့်ပြီးတာစတိတိကမှတ်ထားလို့ပြီးတာပေါ့ဟုတ်တယ်မလားနတ်ကိုမြင်မှုလားဟမ်နတ်မြင်မှုလားနတ်ရောက်တော့မြင်မှုမှာပေါ့နော်နတ်မမြင်ဘူးနတ်ဘုရားမမြင်ဘူးလားဟမ်အဲ့တော့တာဝရသာတို့တုတ်တိတာတို့ဆိုတဲ့နတ်တွေဘယ်လိုမှမတွေ့ဘူးဟုတ်တယ်မလားမတွေ့ဘူးပဲမယ်ဗကြီးဆရာတွေကဆွဲထားတဲ့ခြုံနေတက်နေတယ်နော်အင်မတန်ချောအင်မတန်လာတဲ့ပုံမှန်တရားလေးတွေနဲ့ဟာလားဆွဲထားတယ်ဆွဲထားတော့ဒီကြောင့်ကလေးမြင်ရင်စိတ်ထဲမှာဘလို့ထင်လိုက်လဲနာဟုတ်တယ်မလားနာလို့ထင်တယ်စိတ်ကထင်တာလားစိတ်တိတ်ကထင်တာလားပညာဆိုတဲ့စိတ်တိတ်ကမှတ်ထားတာဓမ္မမြင်ပြီးမှတ်ထားတာလေဖျားဆောင်းတာမှာဖျားဆောင်းတာဟုတ်ဟမ်ဘုရားဆောင်းလာရတော့နာယုတ်တွေမြင်တယ်မဟုတ်လားအဲ့ဒါလေးကြည့်ပြတာနဲ့ဒီပြနေရာတွေ့တော့လေအဲ့ဒါနာယုတ်မပြောနိုင်ဘူးလားပြောနိုင်လားမှတ်မထားပဲပြောနိုင်ပါမလားအဲ့ဒီတော့သိလိုက်တယ်ဟောတာလေးကနတ်သိလိုက်တယ်သိတာကဘယ်လိုကသိတော့စိတ်နာယုတ်လို့သိတာကစတသိက်ဟောကြည့်ကောင်းတယ်လို့ပြောတာလေစတသိက်ပဲကြည့်ကောင်းတယ်ကြည့်မကောင်းဘူးဆိုတာကဘာစတသိက်တော့ကြည့်ကောင်းနဲ့ကြည့်မကောင်းဘူးဆိုတာကဟမ်ဟောဒီယောက်ကလေးကတော့ကြည့်ကောင်းတယ်ဒီယောက်ကလေးကတော့ကြည့်မကောင်းဘူးကြည့်ကောင်းနဲ့ကြည့်မကောင်းဘူးဆိုတာကဟာဝေဒနာပေါ့တရားပေါ်ပဲသိမ့်တော့မယ်အခုသက်စိတ်မတည်သေးဘူးဖြစ်နေတယ်ဟမ် မနှက်ပြန်တဲ့ဘက်တရားဝင်သိမ့်တော့မယ်ဒကမကြီးတွေဖြတ်သေးတာပဲကောင်းတယ်မကောင်းခံစားတာကဝေဒနာစာရထဲမှာရေးထားတယ်လေဘယ်လိုရေးထားလဲဟမ်ဆံမနံနံပါတ်2ပါလေထိပ်ပါလေဘယ်လိုရေးထားလဲဝေဒနာခန္ဓာဘာဖြစ်လဲကောင်းမကောင်းခံစားမှုသဘောတရားစုဩဒုက္ခပဲစာရည်ဒီဘာမှပြရတော့ပြမခံပဲလားဟမ်စာရည်ကိုသင်ချာကြည့်ဖို့မရဘူးဟုတ်လားကောင်းဒုက္ခပဲဟမ်သင်ချာချာကြည့်ဖို့မရဘူးကောင်းမကောင်းခံစားတာဘာလဲဝေဒနာခံစားတာကဝေဒနာဟုတ်တယ်မလားဘာခံစားတော့ကောင်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားတယ်ဟောဒီရုပ်ကလေးကကြည့်လို့ကောင်းလိုက်တာအဲ့ဒါဒီစိတ်ကပြောတာလားဘလူကပြောလဲဝေဒနာစတိတိကပြောတာနော်ဒီလိုရောက်ကြည့်ကြည့်တော့ဘလူပြောလဲအယုတ်ဆိုးလိုက်တာလားဟုတ်လားသိကြတော့ယုတ်ဆိုးလိုက်တာဘလူကပြောလဲဝေဒနာကပြောတာဟုတ်လားဝေဒနာကပြောဒီလိုရောက်တော့သိလိုက်တာကပညာကြောင့်သိတာဘလူရောက်တော့သိလိုက်တာကပညာကြောင့်စိတ်ကတော့သိအောင်ပဲသိတယ်ဘယ်လိုမှမပါဘူးစိတ်ဒီထဲမှာဘီလိုလည်းမပါဘူးနာလည်းမပါဘူးဘာမှမပါဘူးသိအောင်ပဲသိတယ်သိအောင်ပဲသိတာကဘာလဲစိတ်သိအောင်ပဲသိတာကစိတ်အဲဒါကနတ်ပဲဒါကဘလူပဲလို့သိလိုက်တာကပညာအရှိကောင်းနဲ့ကြည့်မကောင်းဘူးဆိုတာကဝေဒနာဒီလိုမဟုတ်လားအဲဒီပုံမှာသရတရားလေးဖြစ်သွားတယ်ကြီးညိုသွားတယ်မြတ်စွာဘုရားရဲ့ပုံတော်လေးကြီးပြီးတော့ဩဒီစိတ်တို့ကကြီးညိုစရာကောင်းလိုက်တာကြီးညိုတာဘလူလဲတတ္တတတ္တကြီးညိုတာကတတ္တကြီးညိုတာကတတ္တဒီလိုမဟုတ်လားလူကျင်လိုက်တာဆိုရင်စေတနာကြီးညိုတာကတတ္တလူကျင်တာကစေတနာပြောပြမနော်ကြီးလို့ကောင်းလိုက်တာဆိုရင်ဝေဒနာကြီးလို့ကောင်းတယ်ဆိုတာကဝေဒနာအတ္တနာယုတ်ပဲတာကဘီလိုယုတ်ပဲတာကဖရာယုတ်ပါတော့ပဲလို့မှတ်မိနေတာလေးကပညာရုပ်ပါတော့ပဲဒါကဗုဒ္ဓရုပ်ပါတော့လေအာသိကြတော့ဒါဗုဒ္ဓရုပ်ပါတော့မဟုတ်ဘူးဒါကဘုဘောအောင်ဘုဘောအောင်ရုပ်နော်ဒါဒါကရှင်သူကြီးရုပ်ဒါကရှင်ဘုကောရုပ်အဲ့ဒီတော့ခွဲလိုက်တာဘုရားကခွဲပေးတာလေပညာကခွဲပေးတာအာဒီယောခရိကတော့ချိုးစစ်ကြတာပဲချိုးစစ်မကြဘူးဘုရားပြောတာလေဟမ်အချိုးစစ်ကြတယ်လို့ချိုးစစ်မကြဘူးလို့ပြောတာကဝေဒနာကပြောတာဘုရားကပြောတာလေဝေဒနာကပြောတာဩဒီရုပ်ပါတော်လေးကြည့်ပြီးတော့ကြည်ညိုလိုက်တာဘုရားကပြောတာလေသတ္တကပြောတာဩလှူကျင်လိုက်တာစေတနာကပြောတာဒီလိုမဟုတ်လားလှူကျင်လိုက်တာဆိုရင်တဏှာကပြောတာဒီလိုကြီးကြည့်ပြီးတော့ကြောက်လိုက်တာဆိုရင်ဒေါသကပြောတာကြောက်တဲ့တရားဘုရားကကြောက်တာလေဒေါသကကြောက်တာဒီလိုမဟုတ်လားဒေါသကကြောက်တာကျဲလေရပါတာမောပါပြီအိမ်ပြန်အိတ်ချင်ပါတယ်ဆိုတာကြတော့မောဟတော့ဌိနမိတ္တတော့ဒီလိုမဟုတ်လားအဲဒီတော့စိတ်ကမပါဘူးလားပါလားအကောင်လုံးထဲမှာစိတ်ကတော့ပါတာပဲဘယ်စိတ်တိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်တိတ်တိုင်းမှာဘလူပါလဲစိတ်ပါတယ်သို့တော့စိတ်တွေဒီမျိုးနဲ့ဖြစ်တာဟောရလားဘလူနဲ့တွဲဖြစ်လဲစိတ်တိတ်တွေနဲ့တွဲဖြစ်တယ်စိတ်တိတ်ကလည်းဘလူနဲ့တွဲဖြစ်တော့စိတ်နဲ့တွဲဖြစ်တယ်ဟုတ်လားစတိတိကလည်းစိတ်နဲ့တွေ့ဖြစ်တယ်စိတ်ကလည်းစတိတိနဲ့တွေ့ဖြစ်တယ်ဒါပေမဲ့ခုနကတုန်းကကပြန်ပြောဖန်ွယ်ထဲမှာရေရှိတယ်စိတ်မောလေးတွေဖြူကြတယ်ဒါတွေတော့ဖြူကြလိုက်တဲ့အခါကျတော့ဒါကရေပဲဒါကဆေးပဲလို့ခွဲနိုင်လားခွဲနိုင်လားဒီထဲမှာစိတ်မောလေးတွေဖြူကြတယ်မှွေလိုက်တယ်ပျော်သွားပြီဒါကရေပဲဒါကဆေးပဲဘယ်နဲ့လဲခွဲနိုင်လားမခွဲနိုင်ပါဘူးခွဲနေငြိမ်းမနေပါနဲ့နော်ခွန်းနေသလားမခွန်းနေဘူးလားစဉ်းစားမနေလားမခွန်းနေပါဘူးခင်ဗျားတို့ဟုတ်တယ်မဟုတ်လားရေစက်ကလေးကောက်ကန်အယောင်ပါလာတာပဲအယောင်ကလေးကောက်ကန်လည်းရေကလေးပါလာတာပဲဒီလိုမဟုတ်လားအဲ့ဒါစိတ်ရှုလဲစတိတိပါတာပဲစတိတိရှုလဲဒီအဲ့ဒါလေးမှတ်ထားပေါ့အဲ့ငါတော့စိတ်ပဲရှုမဲ့ဝေဒနာမပါစေရဘူးရမလားမရဘူးနော်အဲ့ငါကတော့ဝေဒနာပဲရှုမဲ့စိတ်မပါစေရဘူးဒါနဲ့လေရမလားမရဘူးမရဘူးရတယ်လို့ပြောလည်းပဲဘုန်းကြီးတော်လက်မခံဘူးအဘိဓမ္မာရဲ့သဘောကလက်ခံရလား ။အတို့တော့စိတ်ပဲရှိမယ်ဝေဒနာမပါပါဘူးဝေဒနာမပေါအောင်ရှိမယ်လက်ခံရလား။ဘာဖြစ်လို့တော့ဝေဒနာနဲ့စိတ်တည်ရောနေလို့ရောနေလို့ခွဲမရအောင်ရောနေတာဟုတ်လား။ရင်နဲ့စိတ်တည်ခွဲမရအောင်ရောနေတယ်လို့စိတ်နဲ့စိတ်တည်းကလည်းဘယ်လိုရောနေလဲ။ခွဲမရအောင်ရောနေတာပဲ။ခွဲမရအောင်ရောနေတာ။ဒါကြောင့်မလို့စိတ်ပဲရှိမယ်စိတ်တည်းပဲရှိမယ်လို့တီးကြတော့မပြောနဲ့သို့တော့နော်ဘာဖြစ်လို့စိတ်ကိုရှုတယ်ဝေဒနာစိတ်ဝေဒနာကိုရှုတယ်လို့ဒီလိုစကားဖြစ်ပြောရတာလည်းလို့မေးတာထင်ရှားတာကိုပြောတာဟုတ်တယ်မို့လားစိတ်ထင်ရှားရင်စိတ်ရှုတယ်လို့မှတ်ဝေဒနာထင်ရှားရင်ဝေဒနာရှုတယ်လို့မှတ်သို့တော့စိတ်ရှုတယ်ဝေဒနာပါတာပဲဝေဒနာရှုတယ်စိတ်ပါတာပဲဒီလိုမို့လားအဲ့ဒီတော့ဘာကိုပဲရှုရှုစိတ်ကတော့မြဲတမ်းပါနေတာပဲနော်ဒီတော့စိတ်ထဲမှာသူကအုပ်စုကအကြံမြားဖြင့်ပြောမှဆိုရင်အကြံမြားဖြင့်နှစ်အုပ်စုကုသိုလ်အုပ်စုရဲ့အကုသိုလ်အုပ်စုရဲ့အကြံမြားဘယ်နှအုပ်စုလဲအဲဒီတော့ကြည်ညိုတဲ့တရားတရားလေးရှုမယ်ဒါကုသိုလ်အုပ်စုလားအကုသိုလ်အုပ်စုလားကုသိုလ်အုပ်စုကုသိုလ်အုပ်စုဆိုတော့ကုသိုလ်အုပ်စုနဲ့ပတ်သက်တဲ့စိတ္တိတွေအားလုံးပါလာတာပဲစိတ်ရင်မဟုတ်ဘူးနော်တရားတရားလေးရှုရင်တရားနဲ့ပတ်သက်တဲ့တတိတို့တမာရီတို့ပညာတို့ဒါတွေပါလာတာပဲဟုတ်လားအဲဒီလေးတို့ဥဒ္ဓပါတို့စသဖြင့်အကုန်ပါလာတာပဲကုသိုလ်အုပ်စုစေတနာကလေးကိုရှုမယ်ဆိုရင်ကုသိုလ်အုပ်စုနဲ့ပါတဲ့စေတနာတွေအကုန်ရှင်းလာတာပဲနော်စိတ်လည်းရှင်းလာတာပဲအကုသိုလ်စေကလေးရှုရင်လည်းပဲအကုသိုလ်နဲ့ပတ်သက်တာတွေအကုန်လုံးမပါဘူးလားပါလာမလားပါလာတာပဲပါလာပြီမဲ့အကုသိုလ်ကြတော့သူက line 3 line ရှိတယ်နော်အကုသိုလ်စိတ္တသိက်တွေကိုတပြိုင်တည်းရှုလို့မရဘူးအကုသိုလ်စိတ္တသိက်တွေတပြိုင်တည်းဖြစ်တာမဟုတ်ဘူးအကုသိုလ်စိတ္တသိက်တွေထဲမှာလည်း3ပိုင်း3မျိုး3အုပ်စုနဲ့ခွဲပြီးတော့ဖြစ်တယ်စိတ်နဲ့တွဲဖြစ်တာတော့မှန်တယ်ဒါပေမဲ့အုပ်စုဘယ်နှမျိုးလဲ3အုပ်စုလောဘအုပ်စုရယ်ဒေါသအုပ်စုရယ်မောဟအုပ်စုရယ်အုပ်စုဘယ်နှမျိုးပါလဲအဲ့တော့လောဘအုပ်စုဖြစ်ရင်ဘယ်လိုတွေပါတော့မာနတို့ဒိဋ္ဌိတို့သူတို့ပါတယ်နော်တဘာဝစုလူကျင်အောင်စုကလေးဖြစ်လာရင်ငါဆိုတဲ့ဒိဋ္ဌိနော်ငါမငါဆိုတဲ့မာနဟုတ်လားဒါလေးတွေတွဲပြီးတော့ဖြစ်ပါတယ်တဲ့ဒေါသအောင်စုဖြစ်ရင်ဘယ်လိုတွေဖြစ်တော့အိတာတို့မေသရိယာတို့ကိုကိုစားတို့နော်ဒေါသလေးဖြစ်တော့မကျင်တတ်ဘူးမကျင်တတ်တော့အိတာမေသရိယာမနာလုံတော်မူလေးတွေဖြစ်တယ်ကိုကိုစားဆိုတဲ့သဘောလေးတွေဖြစ်တယ်နော်မောဟအောင်စုဖြစ်လာရင်မောဟအောင်စုနဲ့ဘယ်လိုတွေတွဲဖြစ်တော့အေရိကာတို့အနောတပါတို့နော်မောဟဟလာဣရိကအနောတပကိုကိုစဩဒိစဒါတွေတွဲမဖြစ်ဘူးလားဖြစ်လားဖြစ်တယ်အဲဒီတော့အာဟုတ္တမအုပ်စု3မျိုးရှိတယ်ကုသမကတော့တအုပ်စုပဲနော်တဲကောင်းပြီအဲဒီစတိသိတွေဖြစ်တိုင်းဖြစ်တိုင်းဘယ်စိတ်ပဲဖြစ်ဖြစ်ဘယ်စတိသိပဲဖြစ်ဖြစ်စိတ်ကတော့ပါသမီးပဲဟလာအဲဒါကြောင့်မလို့ကဲတဏှာနဲ့ဆက်တယ်တဏှာနဲ့ဆက်တယ်လို့ပြောတဲ့စကားမှာသောတဏိယအနိကဆုံးဖြစ်လို့တဏှာနဲ့ဘလူနဲ့စပ်ပြလိုက်တာလေအဲဝေဒနာနဲ့စပ်ပြလိုက်တာတကယ်တမ်းအဘိဓမ္မာနည်းနဲ့ပြောရင်တဏှာဝေဒနာတစ်ပါးနဲ့ဟောရလားဘလူတွေနဲ့စပ်တော့ခန္ဓာ၅ပါးလုံးဝိညာဉ်လည်းပါတယ်နာယုံလည်းပါတယ်သလယရဏလည်းပါတယ်ဖသလည်းပါတယ်ဝေဒနာလည်းပါတယ်ခန္ဓာဗြဟ္မာနဲ့စပ်တော့၅ပါးလုံးနဲ့စပ်တာဒီလိုမလားအဲ့တဏှာကဘာလို့တာတော့တာယာတက်မဲ့နှိမ့်တဲ့သဘောတွဲတာတဲ့သဘောမဟုတ်လားဘလို့ကိုတွဲတာတော့ဘလို့ကိုတာယာတော့ဘလို့ကိုနှိမ့်တဲ့ဘလို့ကိုလိုချင်တော့ခန္ဓာ၅ပါးကိုဘလို့ကိုတွဲတာတော့ခန္ဓာ၅ပါးကိုတွဲတာဘလို့ကိုတာယာတော့မင်းရင်တဏှာဝေဒနာတစ်ပါးတည်းကိုတာယာတာဟုတ်ရဲ့လားဘာဖြစ်လို့ဝေဒနာတစ်ပါးတည်းပြောတာတော့ဩသုတ်တန်ကြီးလေသုတ်တန်ကြီးတော့အနိကစကားအနိကတရားနဲ့တွဲပြလိုက်ရတာဗောဟုတ်တယ်မလားသောတာနိကြတော့ဝေဒနာနဲ့တဏှာကကပ်နေတော့သူတို့နှစ်ပါးကိုတွဲပြလိုက်တာတကယ်တော့ကြတော့ဝေဒနာတစ်ပါးနဲ့တဏှာနဲ့ဆက်တာဟုတ်ရဲ့လားတဏှာလိုချင်တဲ့သလားဝေဒနာတစ်ပါးနဲ့ကိုလိုချင်တာဟုတ်ရဲ့လားမဟုတ်ဘူးလေဖသကိုလည်းလိုချင်တယ်သလရဏကိုလည်းလိုချင်တယ်နာယောကိုလည်းလိုချင်တယ်ဝိညာဉ်ကိုလည်းလိုချင်တယ်နော်မျက်စိအကြည့်ရဲ့ဆင်းရဲတိုက်တော့မြင်စိတ်ပေါ်တယ်မျက်စိကြည်ကိုလည်းလိုချင်တဲ့သဘောကြတယ်ဟုတ်တယ်မလားမျက်စိကြည်ကိုလည်းသဘောကြတယ်မျက်စိကြည်ကိုလည်းตาရတယ်အဆင်းကိုလည်းตาရတယ်မြင်စိတ်ကိုလည်းตาရတယ်ဖတ်တာကိုလည်းตาရတယ်ဝေဒနာကိုလည်းตาရတယ်နော်မ မျက်စိတရားတာကဘယ်လိုတော့အော်ငါမျက်စိတွေကောင်းနေတာပဲမပြည့်စည်သေးပါဘူးဟုတ်တယ်မလားအဲ့ဒါဘယ်လိုကောင်းတရားတာလဲအစင်းတရားတာကျတော့ဩတာငါသားလေးပဲတာငါသမီးလေးပဲတာငါမိလေးပဲဒါဘယ်လိုကောင်းတရားလိုက်တာလဲအစင်းကောင်းတရားလိုက်တာငါကြည့်တယ်ငါကြည့်လို့ကောင်းလိုက်တာဘယ်လိုကောင်းတရားလိုက်တာလဲငါကြည့်လို့ကောင်းလိုက်တာဆိုရင်မြင်စိတ်ကောင်းတရားလိုက်တာဒီလိုမလားကောင်းတယ်ဆိုတာကတဏှာကောင်းတယ်ဆိုတာကတဏှာငါကြည့်လို့ကောင်းတယ်ဆိုတော့နော်ဘယ်ပုံမှာသွားဆွလိုက်တာလဲမြင်စိတ်အဲ့ဒီမြင်စိတ်ပုံမှာကောင်းတယ်လို့သွားပြောလိုက်တာနော်အဲ့ဒါကြောင့်မလို့အဲ့ဒီတဏှာကမြင်စိတ်ကိုလည်းတာယာတာပဲသတ္တကုကောမတာယာဘူးလားတာယာလားတာယာတာပဲသတ္တရဲ့တွေးထိမှုလေးတာယာတယ်ဝေဒနာလေးတာယာတယ်ဝေဒနာတာယာတယ်ဆိုတော့ဖတ်တာပါပါသွားတာပေါ့လေအဲ့ဒီတော့ခံစားမှုလေးကိုဩခံစားလို့ကောင်းလိုက်တာဝေဒနာကိုတာယာတာကိုနော်အားလုံးပေါင်းလိုက်တော့တဏှာနဲ့စက်တယ်တဏှာနဲ့စက်တယ်ဆိုတာဟာဝေဒနာတစ်ပါးနဲ့စက်တာဟုတ်ရဲ့လားဘယ်နှပါးနဲ့စက်လဲခန္ဓာငါးပါးလုံးနဲ့စက်တယ်ခဏကြည့်လိုက်တယ်မြင်လိုက်တယ်မြင်ပြီးတော့အကြည့်လို့ကောက်လိုက်တာဆိုရင်မြင်စိတ်ခန္ဓာငါးပါးနဲ့တဏှာနဲ့စက်တာနော်နားထောင်လို့ကောက်လိုက်တာဆိုရင်ဘာလဲလဲကြားစိတ်ခန္ဓာငါးပါးနဲ့တဏှာနဲ့စက်တယ်ရှုရှားလို့ကောက်လိုက်တာဆိုရင်နာစိတ်ခန္ဓာငါးပါးနဲ့တဏှာနဲ့စက်တာစားလို့ကောင်းလိုက်တာဆိုရင်စားစိတ်ခန္ဓာဘယ်နှပါးလဲ၅ပါးစားစိတ်ခန္ဓာ၅ပါးနဲ့တဏှာနဲ့စက်တာနော်ထိလို့ထွေးလို့ကောင်းလိုက်တာဆိုရင်ရှင်းသိစိတ်ခန္ဓာ၅ပါးနဲ့တဏှာနဲ့စက်တာအော်တွေးလို့ကောင်းလိုက်တာတွေးတော့စိတ်ခန္ဓာ၅ပါးနဲ့တဏှာနဲ့စက်သွားတာဒီလိုမလားတဏှာနဲ့စက်သွားတာတနည်းအားဖြင့်ပြောတော့အဲ့ဒီတဏှာကမြေစိတ်ခန္ဓာ၅ပါးအပေါ်မှာလည်းတာယာရတဲ့စားစိတ်ခန္ဓာနာစိတ်ခန္ဓာစားစိတ်ခန္ဓာတွေးသိစိတ်ခန္ဓာတွေးတော်စိတ်ခန္ဓာဘယ်ခန္ဓာပဲလာလာတဏှာကနောက်ကနေပြီးတော့လိုက်ပြီးတော့ตายရနေတာပဲဒီလိုမဟုတ်လားအဲဒီတော့တဏှာကလိုက်ပြီးတော့ตายရနေတာကနေတာကိုဘယ်လိုပြောလဲခန္ဓာနဲ့တဏှာနဲ့ဆက်သွားပြီတဲ့ဘာနဲ့ဘာနဲ့ဆက်သွားလဲခန္ဓာဖြစ်တိုင်းဖြစ်တိုင်းဘယ်လိုနဲ့ဆက်နေတော့တဏှာနဲ့ဆက်နေတယ်ဟုတ်လားအသိပုံမှာလည်းตายရခြင်းตายရမယ်မျက်စိပုံမှာလည်းတာယာခြင်းတာယာမယ်။မြင်စိတ်ပုံမှာလည်းတာယာခြင်းတာယာမယ်။ခန္ဓာပုံမှာဝေဒနာပုံမှာတခုခုပုံမှာတော့သဘောကျတာပဲ။ဒါမှမဟုတ်ကြည့်ကောင်းလဲတာယာတဲ့သဘောရှိတာပဲ။ကြည့်မကောင်းဘူးဆိုလည်းပဲကောင်းတာကိုလိုလားတဲ့တာယာတဲ့သဘောလေးရှိ။ကျင်းမမလား။မကျင်းဘူး။ဒါကြောင့်မလို့နော်။ခန္ဓာငါးပါးဖြစ်တဲ့ဖြစ်တဲ့ခန္ဓာငါးပါးနောက်မှာဘယ်လိုနဲ့ဆက်သွားတော့။တဏှာနဲ့ဆက်သွားတာ။ဒါပြောတာနော်။အဲ့ဒီတဏှာနဲ့စက်သွားတဲ့စက်ဒီသင်ပြီးမှစက်တာလားမသိပဲစက်တာလားမသိပဲစက်တာနော်အခုလားသင်္ခါရနဲ့ဝိညာဉ်ကဘယ်လိုစက်တာလဲသင်ပြီးမှစက်တာအခုဝေဒနာနဲ့တဏှာကြတော့မသိပဲနဲ့စက်တာရှင်နေတော့မှစက်တာဟုတ်လားရှင်နေတော့မှစက်တာဆိုတော့အခုစက်နေတာပေါ့ဘယ်အချိန်မှစက်ပြစ်စုံပေါ်မှစက်ပြစ်စုံပေါ်မှဘယ်ကာလမှစက်လဲပြစ်စုံပေါ်မှစက်တယ်ဘယ်အချိန်မှစက်လဲဆိုရင်ပြစ်စုံပါခန္ဓာပေါ်တဲ့အချိန်မှာစက်တယ်။ဟုတ်လားဟုတ်တယ်မလား။အခုလိုတရားရှိမှနေတဲ့ဟာလိုဓမ္မကိုရောက်နေတဲ့အချိန်မှာဆိုရင်တော့စက်တာပဲရှိတယ်မစက်တာပဲရှိတယ်။အိမ်မှာနေတော့ကျင်းနေတယ်။နော်။မျက်စိကနေမြင်လိုက်ပြီ။သားမြင်တယ်သမီးမြင်တယ်။မျိုးကလေးမြင်တယ်။အဲဒီလိုမြင်ပြီးသားနဲ့နောက်ကနေဘယ်လိုလာလဲ။တဏှာ။ဘာနဲ့ဘာနဲ့စက်သွားလဲ။ခန္ဓာနဲ့တဏှာနဲ့စက်သွားတာ။အတန်ကလေးကြားလိုက်တယ်။ဟုတ်လား။ဩအဲ့ရဲ့ဆွဲလဲတံလေးတွေဟုတ်တယ်မဟုတ်လားပါလေးတွေလည်းအဲ့ရဲ့ဆွဲလဲတံလေးတွေမရှိဘူးလားရှိလားဒီတံလေးတွေမကြားရင်နေတိုင်းလားမနေနိုင်ဘူးဒီနေ့ဒီနေ့အေးပြပြီးတော့ဆွဲလဲတံလေးနားထောင်နေရတာကိုအဲ့ဒီလိုသဘောကျနေတာဒီဘာနဲ့ဘာနဲ့ဆက်သွားတာလဲကြားစိတ်ခန္ဓာ၅ပါးနဲ့တဏှာနဲ့ဆက်သွားတာဒီလိုမဟုတ်လားအနှံ့ရှူဆိုင်တဲ့နာစိတ်နာစိတ်ခန္ဓာနဲ့တဏှာနဲ့ဆက်တယ်စားတယ်ရတာစားစိတ်ခန္ဓာနဲ့တဏှာနဲ့စက်တယ်နော်တွေးတော့တွေးကြည့်စိတ်ခန္ဓာနဲ့တဏှာနဲ့စက်တယ်တွေးတော့စိတ်ခန္ဓာနဲ့တဏှာနဲ့စက်တယ်တနေ့တည်းမစက်တဲ့အချိန်ပဲရှိသေးတာအိပ်ပျော်နေတဲ့အချိန်ကတော့အကုန်စက်နေတာပဲဟုတ်လားဒီတော့တနေ့တည်းဘာထိုင်လို့နေတယ်လဲမေးရင်ဝေဒနာနဲ့တဏှာထိုင်စက်ပေးနေတာချုပ်ပေးနေတာဘာနဲ့ဘာနဲ့ချုပ်တော့ဝေဒနာနဲ့တဏှာနဲ့ချုပ်ဒီတော့နော်အာရိတဏှာကအာရိဝေဒနာနဲ့ချုပ်ပြီးလို့ရှိရင်သူကဘာနဲ့နှိုင်းချုပ်လိုက်တယ်လဲမေးတော့ဥပါဒကံကံကနေပြီးတော့နဘဝဇာတိဇာတိနဲ့နှိုင်းချုပ်လိုက်တာဟုတ်တယ်မဟုတ်လားကျွန်တော်ဥပါဒကံကနေဒီဘက်ကဝေဒနာနဲ့ဆက်တယ်ဟ ဟိုဘက်ကဇာတိနဲ့ဆက်တယ်။ဟောရလား။တဏှာဥပါဒဂံဒီပါတိစ္ဆာရောသမုဒိယတိစ္ဆာ။အဲဒီသမုဒိယတိစ္ဆာကဒီဘက်ကဘလူနဲ့ဆက်တော့ခန္ဓာ၅ပါးနဲ့ဆက်တယ်။ဟိုဘက်မှာလည်းဘလူနဲ့ဆက်လဲခန္ဓာ၅ပါးနဲ့ပဲဆက်တာပဲ။ဒီဘက်ကခန္ဓာ၅ပါးကပြိဿုပ္ပန်ခန္ဓာ။ဟောရလား။ပြိဿုပ္ပန်ခန္ဓာနဲ့သမုဒိယတိစ္ဆာနဲ့ဆက်တယ်။ဆက်ပြီးသွားရင်သူကဒီတိုင်းရက်နေတာလား။ဟိုဘက်မှာလက်ဆက်အောင်မယ်။ဟိုဘက်မှာလက်ဆက်အောင်မယ်။ဟိုဘက်ဆက်တဲ့အခါကျတော့ဘလူနဲ့ဆက်တော့ဇာတိနဲ့ဆက်တယ်။ဇာတိနဲ့ဆက်တော့မသိခင်ဆက်တယ်လားသိမဆက်တယ်လား။သိမဆက်တာ။ဒီဘက်မှာမသိခင်ဆက်တယ်။ဟိုဘက်မှာသိပြီးမှဆက်တယ်။ဘလူကစာပေနေတာတော့တဏှာဥပါဒကံအဲဒီကြောင့်တရား၃မျိုးသမုဒယသစ္စာကနေဆက်ဆက်ပေးနေတာ။နော်။အဲဒီလိုဆက်ဆက်ပေးနေတဲ့အတွက်လက်ရှိရထားတာဘာခန္ဓာတော့။လက်ရှိရထားတာကခန္ဓာဘယ်နှပါးလဲ။ဒါမှဘာသစ္စာတော့လက်ရှိရတာခန္ဓာငါးပါးဒုက္ခသစ္စာတရားကြီးရထားတာလေအဲ့ဒီခန္ဓာငါးပါးဒုက္ခသစ္စာတရားကြီးကိုတဏှာကစံပြီးတော့ဥပါဒာစီပုတ်ဥပါဒာကဘုရုစီပုတ်လဲကမ္မဝါစီပုတ်ကမ္မဘဝကနေပြီးတော့နောက်တာဘုရုဖြစ်အောင်ဖန်တီးပြီးတော့ခန္ဓာငါးပါးဇာတိဘာသစ္စာရအောင်ဖန်တီးပြီးတော့ဒုက္ခသစ္စာရအောင်ဖန်တီးပြီးတယ်ဒီဘက်ကယူလိုက်တာကလည်းဒုက္ခသစ္စာဥပါဒ်ကိုပြန်ပေးလိုက်တာကလည်းဒုက္ခသစ္စာဒီလိုမဟုတ်လားခန္ဓာငါးပါးကိုตายရတယ်ဒါခန္ဓာငါးပါးကိုယူလိုက်တာပေါ့လား။ဘာနဲ့ယူလိုက်တော့တဏှာနဲ့ယူလိုက်တာ။နော်။ဒီတော့ဒီဘက်ကယူလိုက်တာကလည်းဘာသစ္စာလဲ။ဟိုဘက်ကိုပြန်ပေးလိုက်တာလည်းဒုက္ခသစ္စာနဲ့ဒုက္ခသစ္စာဆက်ဆက်ပေးနေတာ။ဘယ်လိုရဲ့အလုံးလဲလို့မေးတော့တဏှာရဲ့အလုံး။တဏှာရဲ့ဥပါဒါရဲ့ကမ္မဘဝရဲ့ဒီလိုမဟုတ်လား။ဒီဘက်မှာစတာကခန္ဓာငါးပါးနဲ့စတာကလက်ရှိပြစ္ဆုတ်ဘဝမှာစတာ။အသေးစားလားအရှင်စားလားဟိုဘက်ဘောမှာစက်ကြစက်တာကြတော့အသေးစားနောက်ဘောနဲ့စက်တာနော်ဒီတော့အလဲကောင်းမှာဘလူကဒိုင်ကစက်ပြနေတာလည်းမေးတော့တဏှာအဲဒီတဏှာရှိနေရင်ဒီဘက်ဒုက္ခသစ္စာကနေဟိုဘက်ဒုက္ခသစ္စာရောက်မယ်ဒီဘက်ခန္ဓာငါးပါးကနေဟိုဘက်ခန္ဓာငါးပါးရောက်ဒီဘက်ခန္ဓာငါးပါးဆုံပြီးတော့ဟိုဘက်ခန္ဓာငါးပါးအသေးရမယ်ဒီလိုမလားဘလူကနေလုံးပေးတာလေဘောရောပရိသတ်တွေကခုကရထားတဲ့ခန္ဓာငါးပါးကြီးမလို့ခြင်းဘူးမလို့ခြင်းဆုံးမလားကိစ္စမရှိဘူးတဏှာခန္ဓာငါးပါးသိအောင်လုပ်ပေးလိုက်မယ်ဘုလူကလုပ်ပေးတာလေတဏှာကလုပ်ပေးတာဒီတော့ခန္ဓာငါးပါးကြီးမလို့ခြင်းတော့ဘူးဆိုရင်တဏှာသာအားကိုးလိုက်တော့ဒုက္ခခန္ဓာငါးပါးကြီးကဟောင်းနေပြီနွမ်းနေပြီအိုးနေပြီမလို့ခြင်းတော့ဘူးဘာကိစ္စမရှိဘူးတဏှာကအမှခံတယ်အဲ့ဒါကြီးဆုံးတာပြစ်ခဲစိတ်ကြလက်ချဟုတ်လားအသိရအောင်သူလုပ်ပေးမယ်နော်အဲ့ဒီကြတော့အဟောင်းမဟုတ်တော့ဘူးဘာဖြစ်တာလဲအသိကလေးပြန်ဖြစ်သွားပြီနိုင်ရကံနဲ့ချလိုက်တယ်လို့အဲ့ဒီကလေးပြန်မပြောလားကြည့်ဟုတ်လားဓမ္မကြီးတွေနော်ခန္ဓာကြီးကသိအိုးနေပြီဟမ်ခန္ဓာကြီးကသိအိုးနေပြီမလို့ကျင်တော့ဘူးဒီခန္ဓာကြီးဟုတ်လားဘလို့လဲအားရမှာလဲတဏှာလဲကိုအံ့နော်ခန္ဓာကြီးကသိအိုးနေပြီတဏှာလဲကိုအံ့တဏှာကဘာလို့ပြင်မလဲအသိဖြစ်အောင်ပြန်လုပ်ပြင်မယ်ဒီဘက်ခန္ဓာကြီးနဲ့ဆက်ပြီးတဲ့အခါကျတော့ဒီဘက်ခန္ဓာကိုပေါ်လို့ကိုးပြီးတော့မိုလုံးလိုက်တာပေါ့လေဟုတ်လားတဏှာကလေဒီဘက်ခန္ဓာကြီးကိုကြည့်ဒီဘက်ခန္ဓာကြီးကိုကြည့်ပြီးတော့ဘာလုံးလိုက်လဲမိုလုံးလိုက်ပေါ်လို့ကိုးမိုလုံးလိုက်ပြီးတဲ့အခါကျတော့ဟိုဘက်ဘဝမှာခန္ဓာသိပြန်ရအောင်သူကပဲလုံးပေးတာပဲတဏှာရဲ့ဥပါဒာရဲ့ကမ္မဘဝရဲ့အဋ္ဌိတရား၃မျိုးကအလုံးသမား၃ယောက်ကနေပြီးတော့နော်အလုံးသမား၃ယောက်ပေါ့ပရင်းစရာပေါ့နော်ဒီဘက်ခန္ဓာကြီးကိုမလုံးပြီးတော့ဒီဘက်ခန္ဓာကြီးထားခဲ့ထားခဲ့ပြီးတော့ဗာလဲဟိုဘက်မှာခန္ဓာသိရအောင်လုံးပေးလိုက်မယ်ဆက်တူထားမြတူမလားဆိုတော့တူချင်မှတော့တူမယ်ပေါ့ဟုတ်တယ်မဟုတ်လားတူချင်မှတော့တူမယ်တော့ဒီဘက်ဘဝခန္ဓာကြီးကတော့ဟောင်းနေပြီနွမ်းနေပြီပြစ်ထားခဲ့တယ်ပြစ်ထားခဲ့တဲ့ခန္ဓာကြီးကတော့နော်ခေါင်းမှာဂျုံမပါဘူးနေရက်ကလည်းခတ်တူတူဟိုဘက်ဘဝရောက်တော့မှခေါင်းမှာလည်းဂျုံခေါင်းမှာလည်းဂျုံပါအောင်မယ်နေရက်ကလည်းရှင်နေအောင်မယ်ဆိုရင်တော့ဒါဆိုရင်တော့စင်မပြေသေးဘူးဟုတ်တယ်မဟုတ်လားဒါဆိုရင်တော့ငါခန္ဓာအသိပြန်အဟောင်းပြန်ပေးလို့တောင်းလို့တော့မရတော့ဘူးဘာလို့ပြိတ္တာဒီနော်အဲဒီတော့ခန္ဓာအသေးကြောင့်တဏှာလဲအားတယ်ဆိုတော့လဲကြည်အောင်ရံမအားနဲ့ရံအရင်လဲပဲနော်ဉာဏ်တရားကနေရှည်သွားလိမ့်မယ်ဟုတ်တယ်မဟုတ်လားဉာဏ်တရားကနေရှည်သွားတယ်စင်မပြေသေးဘူးအားလုံးပေါင်းလိုက်တော့ဆက်ပနေဆက်တော့30အတိတ်ကာလကဘယ်လိုလဲဘယ်လိုဆက်လာခဲ့တော့သင်္ခါရနဲ့ဝိညာဉ်ဆက်လာခဲ့တယ်။အခုလောလောဆယ်တနေ့တနေ့ဘာထိုင်လုပ်နေတာလုံးပြီးတော့ဒုတိယဆက်ဆက်ပြီ။ဟုတ်လား။တနေ့တနေ့မှာအဖွားကြီးငုတ်တုံငုတ်တုံတကုတ်ဟုတ်လား။ တက္ကတငုံငုံနဲ့ဘာထိုင်လို့နေတာလဲမေးရင်စနေတာစနေတာဘာနဲ့ဘာနဲ့စနေတော့ဝေဒနာနဲ့တဏှာစနေတာဒီလိုမဟုတ်လားအော်လူချင်းမလုံးမချင်းမလို့မထင်တဲ့တဏှာလုံးရှိပါတယ်ဒါအထင်မသေးပါနဲ့နော်အလုံးမရှိဘူးလို့မထင်ပါနဲ့ငါအလုံးရှိပါတယ်ဘာထိုင်လို့နေတော့ဝေဒနာနဲ့တဏှာထိုင်စနေတာဒီလိုမဟုတ်လားခန္ဓာငါးပါးနဲ့တဏှာနဲ့ထိုင်စနေတယ်အဲ့ဒါစနေတဲ့အတွက်ဘာယိခဘာအတွက်ယိခယူနေတာလ ဘာတော့ရိတ်ခါယူနေတာလဲကာမဘဝနဲ့ဇာတိစပ်ဖို့တွေရိတ်ခါယူနေတာရိတ်ခါကျနေအဖို့ခါယူနေတာဒီမှာဖို့ခါယူပြီးတော့ဟိုဘက်အတွက်ဖို့ခါပေးရမှာကိုဒီလိုမလားအဲ့ဒါကြောင့်မလို့နော်လောကမှာလွန်ကဲပြီးတာကစပ်ပနခုနဲ့တခုဘာစပ်တယ်လဲသင်္ခါရနဲ့ဝိညာဉ်တရားလောလောဆယ်စပ်နေတာကဝေဒနာနဲ့တဏ္ဍနောက်စပ်ရအောင်မှာကကာမဘဝနဲ့သင်္ခါရကာမဘဝနဲ့ဇာတိနောက်စပ်တဲ့ကြိုတင်ပြည့်စင်တဲ့အစကယခုစပ်ပဲယခုစပ်မှာစပ်ချော်သွားရင်နောက်စပ်မှာချော်လိမ့်မယ်ဟုတ်တယ်မလားဒီဘဝအခုလောလောဆယ်စပ်နေတဲ့တဏ္ဍစပ်ဝေဒနာနဲ့တဏ္ဍစပ်မှာအစကောင်းရင်ကောင်းပါမှာအစကောင်းမယ်ဆိုလို့ရှိရင်တော့တခါတဲ့အချုံတွေတက်ပြီးနဲ့တောက်တော့ပြောင်ပြောင်နဲ့ပေါ့နော်ဟုတ်လားအခုကောင်းမှအချုံမပါပြီမယ်အစကောင်းလို့ရှိရင်အချုံပါလာမယ်နော်တကယ်လို့သာအခုဝေဒနာတဏ္ဍာကြအစမတော်လို့ရှိရင်ကောင်းမှဂျူရီပေါက်လာနိုင်မယ်ဟုတ်တယ်မဟုတ်လားအဲဒါကြောင့်အချုံသာပေါက်ပါစေဂျူတော့မပေါက်စေနဲ့ဟုတ်တယ်ပရိသတ်တွေနော်ခင်းနိုင်မယ်ဆိုလို့ရှိရင်ဘာမှမဆက်ရင်မကောင်းဘူးလားကောင်းတာပဲနော်ကမ္မဘဝနဲ့ဇာတိကြမှာဘာမှမစဖဲဆိုရင်ပုံမကောင်းဘူးလားပုံကောင်းတာပေါ့နော်အဲဒီလိုဘာမှမစဖို့ဆိုရင်ဘယ်အချိန်မှပြင်ဆင်ရမှာလဲအခုလောလောဆယ်ပြင်ဆင်ရမှာဝေဒနာနဲ့ဒနာကြမှာပြင်ဆင်နော်ဝေဒနာနဲ့ဒနာကြမှာပြင်ဆင်အာယုံ၅ပါးအနေနဲ့ယူရဲအောက်စက်မနေနဲ့ဩဘုရားအာယုံတရားအာယုံသံဃာအာယုံနဲ့လဲစက်ဩနော်ဘုန်းကြီးတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကနော်သူပြမနာသာဆိုတာကြားဖို့ပါလေဟုတ်လားသူပြမနာသာသူပြမနာသာဆိုတာကတာဝရိသနာပြည်မှာရောက်နေတာကဲတာဝရိသနာပြည်ကိုဘယ်ကနေသွားတော့ဆိုတော့လူပြည်ကသွားတာပေါ့နော်လူပြည်ကသွားတာလူပြည်ကဘယ်ကုသိုလ်နဲ့သွားတာလဲမေးရင်ကာမကုသိုလ်နဲ့ဟုတ်လားအာကုသိုလ်နဲ့သွားတာလားကုသိုလ်နဲ့သွားတာလားအာကုသိုလ်နဲ့သွားလဲကာမကုသိုလ်နဲ့ဒါနသီလပေါ့လေဒါနသီလဆိုတာကာမကုသိုလ်နဲ့ဘယ်ရောက်သွားတော့တော်ရည်သာနဲ့ပြီအကြရဲ့တာရူပကုသိုလ်ဆိုရင်ဗြမဘုံပေါ့အာရူပကုသိုလ်ဆိုရင်လည်းဗြမဘုံပေါ့နော်အဲတာဝရည်သာနဲ့ပြီရောက်တာထားတော့အဖြစ်ဘာကုသိုလ်လုပ်သွားတာလဲကာမကုသိုလ်လုပ်သွားတယ်အတူပေးတာလည်းဖြင်းဖြင်းမယ်ပေါ့လေသီလစောက်ပြီတာလည်းဖြင်းဖြင်းမယ်ပေါ့တရားထိုင်တာလည်းဖြင်းဖြင်းမယ်ပေါ့ဟုတ်လားညဘုံရောက်သွားပြီအချုံလေးတက်တည်းရောက်ရသွားပြီအချုံလေးတက်တည်းရသွားပြီအဲဒီလိုနတ်ပြီရောက်သွားပြီဆိုတော့လူဘုံကပြုခဲ့တဲ့ကံနဲ့နတ်ဘုံမှာဖြစ်တဲ့ခန္ဓာ၅ပါးနဲ့စပ်သွားတာမဟုတ်လားအဲဒီစပ်သုံးပြောတော့မှဘယ်စပ်ပါလဲသင်္ခါရနဲ့ဝိညာဉ်တစ်စပ်နော်သင်္ခါရနဲ့ဝိညာဉ်စပ်လိုက်တော့နတ်ပြည်မရောက်ဘူးလားရောက်သွားလားရောက်သွားပြီသူပြမနာသားနဲ့နတ်သမီးဘောဘလောက်လဲ1000နတ်သမီး1000နော်ဘာနဲ့ဘာနဲ့စပ်သွားတာလဲသင်္ခါရနဲ့ဝိညာဉ်စပ်သွားတာသင်္ခါရကဘယ်ပုံမှာလောက်ခဲ့တဲ့သင်္ခါရတော့လူပုံမှာလူပုံမှာသင်္ခါရကလူပုံမှာနော်လူပုံကလောက်ခဲ့တဲ့သင်္ခါရနဲ့ဘယ်ပုံရောက်သွားလဲလက်ပြရပါလားလက်ပြရတော့ဘာတွေထိုင်ဆက်နေတယ်လဲဆိုတော့ဝေဒနာနဲ့တဏှာတွေထိုင်ဆက်နေတာနတ်သမီးတစ်ထောင်နဲ့လေဘာတွေထိုင်ဆက်နေလဲဝေဒနာနဲ့တဏှာတွေထိုင်ဆက်နေတာဟုတ်လားဘုန်းတော်ကမှကြည့်တယ်လို့ဟိုဘက်လက်ကြည့်လဲတယောက်တည်းဒီဘက်လက်ကြည့်လဲတယောက်တည်းဒါလို့မဟုတ်ဘူးနော်ဟမ်ပဲပဲကြည့်ကြည့်တရားတွေပဲရှိတာပဲမလား။ဟိုမှာကမနေရောက်ရှိတော့တစ်ဖက်က900ဟိုဘက်က900ဘာလို့နေတာတော့ဆက်နေတာ။ဘာနဲ့ဘာနဲ့ဆက်နေလဲ။ဝေဒနာနဲ့တဏှာနဲ့ထိုင်ဆက်နေတာ။ဝေဒနာနဲ့တဏှာနဲ့ထိုင်ဆက်နေတော့အစက်ချော်သွားတဲ့အခါကျတော့အရိနာသမီးတွေဘယ်ဆင်းသွားလဲ။ငရဲ့ပြီဆင်းသွားပြီနော်။ဝေဒနာနဲ့တဏှာကြောင့်မှဆက်ချော်သွားတဲ့အတွေ့ငရဲ့ဟိုတဲ့တန်းဆင်းသွားတာ။ကာမဘဝပစ္စည်းယဇာတိဘယ်ရောက်သွားလဲ။ငရဲ့ဥရရောက်ပါပြီအစက်ကောင်းလားမကောင်းလားသင်္ကန်းစာယူဖို့ဘုန်းတော်မိသားစုနော်ခေါ်ကတော့တထောင်မို့လို့ငရဲ့ရောက်တာနဲ့တူတယ်
ဒုက္ခနဲ့ပြောတယ်ပဲကိစ္စမရှိပါဘူးလို့မတွဲချင်တွဲနေအောင်မယ်ဟုတ်လားကိစ္စမရှိဘူးတရားထဲလည်းပဲငရဲ့ဥပ္ပိုလ်ကြီးဘုရားတာပဲတရားကြီးတွေကမကြီးတွေဟုတ်လားတထောင်မငရဲ့ဥပ္ပိုလ်တာဟုတ်ရလားတရားထဲကလည်းပဲငရဲ့ဥပ္ပိုလ်ကြီးဘုရားပဲနော်အဲဒီတော့ငရဲ့ဘုရားရောက်ထတာရောက်သွားတာဒီဘယ်စက်တုံးလို့မေးတော့ကမ္မဘဝပြည့်စည်ရာဇာတိနတ်ပြည်မှာအာယုန်နဲ့ခံစားနေတာကဝေဒနာပြည့်စည်ရာတဏ္ဍာဒီလိုမလားလူပြည်ကနေနတ်ပြည်ရောက်သွားတာကသင်္ခါရပြည့်စည်ရာဝိညာဏ။ဟောသူကတော့အစကလေးမတည်ဘူးလားတည်ပါဒီစကလေးကတော့မဆုံးဘူးတည်ပါပြီ။ဘုန်းတော်ပရိသတ်တွေလည်းပဲယခုလူဘဝရောက်လာပြီဆိုတော့သင်္ခါရပြည့်စည်ရာလူဘဝဇာလူဘဝဝိညာဏလူဘဝတော့မှပဲအမေရိကန်ဝိညာဏဟုတ်တယ်မလားအစကလေးမတည်ဘူးလားတည်လာလားတည်လာတယ်ကံကောင်းထောင်းပါလို့တည်လာတာနော်အဲ့ဒီတော့တည်လာပြီးတော့မှဝေဒနာပြည့်စည်ရတဏအစချော်သွားမယ်ဆိုရင်တော့ဟုတ်လားကမ္မဘဝပြည့်စည်ရဇာတိဘယ်ရောက်မယ်ဆိုတာမသိဘူးနော်အဲ့ဒီတော့ကမ္မဘဝပြည့်စည်ရဇာတိအစမချော်အောင်လို့ဟုတ်ရလားအစချော်သွားရင်အမိလည်းပေါချင်ပေါမယ်ဂျုံလည်းပေါချင်ပေါမယ်နေရလည်းချင်ချင်ရှိမယ်အိုးကြီးတယ်လည်းရောက်ချင်ရောက်သွားမယ်နော်အချော်တက်တယ်ဖြစ်အောင်လုပ်ဒီလိုမလားအဲဒီတော့အစမချော်စင်နဲ့ဓမ္မဘဝပြည့်စည်ရာဇာတိအစမှာအစကောင်းနေပါလေဆိုရင်ဘယ်နေရာကအစကောင်းပြီးသားရမှာလဲဝေဒနာပြည့်စည်ရာတဏအစကောင်းဟုတ်လားအဲဒီနေရာမှာအစကိုတည်တည်ချာချာတခါလေအစပြတ်နာပြတ်အောင်ကြိုးစားနိုင်မယ်ဆိုရင်တော့ပြောပြရမရှိတော့ဘူးဓမ္မဘဝပြည့်စည်ရာဇာတိဘလို့ဘုလားလွတ်သွား30ဘောမှာမလို့ဘုလားလို့မလားအနည်းဆုံးတော့ငရဲတိရစ္ဆာန်ပြိတာအတူတကယ်ဆိုတော့၄ဘာမှတော့လွတ်သွားမှာပဲဟုတ်လားအဲဒီတော့ကမ္မဘဝပြည့်စည်ရာဇာတိဆိုတဲ့အစက်မှာအစက်မချော့အောင်ဘယ်အချိန်မှာကြိုးစားရမှာလဲအခုစိတ်အချိန်မှာကြိုးစားဘယ်နေရာနဲ့ဘယ်နေရာကြိုးစားရမှာလဲဝေဒနာနဲ့တဏှာကြားကြိုးစားနော်ဝေဒနာနဲ့တဏှာကြားဆိုပေမဲ့ဝေဒနာတစ်ပါးလည်းဟုတ်ရဲ့လားခန္ဓာ၅ပါးခန္ဓာ၅ပါးဖြစ်တယ်ဖြစ်တယ်တိတိကျကျကြည့်ပြီးတော့စက်တဏှာနဲ့မစမ်းမိစေနဲ့ဉာဏ်နဲ့စပါလို့စရမှာလဲတဏှာနဲ့စရမှာလားဉာဏ်နဲ့စရမှာလားတဏှာနဲ့စရင်တော့မသိကြဘူးနော်တမောဘဝပြည့်စည်စာတိမသိကြဘူးဉာဏ်နဲ့စမယ်ဆိုရင်အကယ်၍စအောင်တော့အပင်လေးပါတော့လွတ်သွားပြီနော်ဒါကြောင့်မို့လို့မိမိတို့ရဲ့လောလောဆယ်စက်နေတဲ့ဝေဒနာပြည့်စည်တဏှာမှာဝေဒနာပြည့်စည်ပညာပါတယ်ဝေဒနာပြည့်စည်တဏှာမပြည့်စည်နဲ့ဘာဖြစ်အောင်လုပ်ရမှာလဲဝရဏပြည့်စရာတဏှာဖြစ်အောင်လို့အရိစတ်ကိုပိုင်အောင်ကြိုးစားမပေါ့နဲ့ဓမ္မကြီးတွေဟောရလားအရိစတ်ချော်သွားရင်တော့သွားပြီကမ္မဘဝပြည့်စရာဇာတိချော်ပါလိမ့်မယ်နော်အဲ့ဒါကြောင့်မို့လို့ယခုလောလောဆယ်ပြစ္ဆုတ်ပါဘဝမှာပြစ္ဆုတ်ပါခန္ဓာအပေါ်မှာဉာဏ်ကလေးကျင်းပြီးတော့ဝရဏပြည့်စရာတဏှာမဖြစ်စီဘဲနဲ့ဝရဏပြည့်စရာဉာဏ်ဉာဏ်ဆိုတဲ့အစတ်ဖြစ်အောင်ကြိုးစားကြပါလို့တိုက်တွန်းနေကဲ့သားတွေခေါ်လိုက်ကြဒီကြမှာချမ်းသာသာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလေးလာတဲ့ပွင့်တင်နေအောင်ပြည့်စုံသောရှောက်ထောက်ပါနေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။